မရိကန်ပြည်တော်စုတွေကပြစ်မှတ်တွေကိုတရုတ်စစ်တပ်ကအင်တာနက်ကနေထိုးပေါက်တိုက်ခိုက်တာတွေရှိခဲ့တယ်ဆိုတော့အမေရိကန်ခြေဆိုင်အင်တာနက်လုံခြုံရေးဆိုင်ရာအဖွဲ့တစ်ဖွဲ့ရဲ့စွပ်စွဲချက်ကိုတရုတ်ကာကွယ်ရေးဝန်ကြီးဌာနကပယ်ချလိုက်ပါတယ်တရုတ်စစ်တပ်ဟာစိုက်ဘာတိုက်ခိုက်မှုတွေကိုဘယ်တော့မှအာမပေးဘူးလို့ဗိုလ်ဒူးနေကထုတ်ပြန်တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားတာပါမန်ဒီယန်အဖွဲ့ကအင်ကာနေကထုတ်ပြန်တဲ့အစီရင်ခံစာဟာအချက်အလက်တွေပေါ်အခြေခံထားတာမဟုတ်တယ်လို့နည်းပညာပိုင်းအထောက်အထားလည်းမပါဘူးလို့ထုတ်ပြန်ချက်ကဆိုပါတယ်2006ခုနှစ်ကလေးကနေဆိုရင်အမေရိကန်နိုင်ငံတွေကပြစ်မှတ်အများစုဖြစ်တဲ့တိုက်ခိုက်မှုပေါင်း150လောက်မှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ရဲ့လျှို့ဝှက်အဖွဲ့တစ်ခုနောက်ွယ်ကပတ်သက်နေတယ်ဆိုတာသူတို့ရဲ့စုံစမ်းစစ်ဆေးမှုကနေတွေ့ခဲ့တယ်လို့ Mandiant အဖွဲ့ကပြောပါတယ်။ဒီတော့တင်မှာပဲ Apple Computer Company ကို Computer Hacker တွေကတိုက်ခိုက်တဲ့တင်ထွက်လာပါတယ်။တင်အချက်လက်တွေခိုးယူခံရတယ်ဆိုတဲ့ထောက်ထားမျိုးတော့မတွေ့ရဘူးလို့ Apple ကပြောပါတယ်။အခုတိုက်ခိုက်တဲ့ computer virus ဟာပြီးခဲ့တဲ့သတင်းပတ်က Facebook ကိုတိုက်ခိုက်ခဲ့တဲ့ virus နဲ့အတူတူပဲလို့ပြောပါတယ်